Welcome to the Voice of America in Burmese.
ဒီနေ့မင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်နိုင်ငံရဲ့2019ခုနှစ်ဇူလိုင်လ28ရက်တောက်ချာနေ့မနက်ခင်းအစီအစဉ်လေးကိုဝါရှင်တန် DC မြို့တော်ကနေလိုင်းလွန်မီတာ32 40 48 50တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီကိမနက်ဖက်သတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ကြော်သိမ်းကြညာမှာပါရုရှားအီရန်နဲ့မြောက်ကိုရီးယားတို့ပေါ်တံခါးရယူမှုတည်ထားမဲ့ဥပဒေမူကြမ်းတရားကိုအမေရိကန်ထက်လူတော်ကမဲခွဲအတည်ပြုလိုက်ပါပြီအမေရိကန်စစ်တပ်တွင်လိန်ပြောင်းထားသူတွေနဲ့ပတ်သက်လို့တပ်င်းမှုဝါရမှာပြောင်းလဲမရှိသေးဘူးလို့ထိတ်တန့်စစ်ဗိုလ်ချုပ်သူကပြောပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အိချွန်းအန်နွမ်းနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ကအကူအညီတောင်းထားတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ NLD ပါတီရဲ့ပြောင်းလဲခြင်းတံပီးဆိုတဲ့စကားဟာစိတ်ဓာတ်ပြောင်းလဲဖို့ဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကနိုင်ငံတော်အတိုင်းအမြင်ခံရုံးဝန်ကြီးဌာနနှစ်ပတ်လည်ပွဲမှာပြောကြားလိုက်ပါတယ်
နိုင်ငံရဲ့လမ်းကြောင်းကိုကျွန်တော်တို့ဟောက်တယ်နေတာအများကြိုက်တယ်ဒီလိုက်
ဒီကြောင့်တည်င်းနေပြီးမှတင်ပြသွားမှာဖြစ်သလိုကျောက်ပထောင်မြို့ကလူလူရဲ့ဖီအားကြောင့်အဆောက်အုံတစ်ခုဖြိုချခံရတဲ့အခြေအနေအမေရိကန်သမ္မတကိုရာဇဝတ်မှုနဲ့တရားစွဲဖို့ဖွဲ့စည်းပုံကခွင့်ပြုထားသလားစတာတွေကိုတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့တောက်ကြနေမနေ့ကနောက်ဆုံးရနိုင်ငံတကာတည်င်းတွေကိုကိုကျော်သိန်းနဲ့မတ်ဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
ရုရှားအီရန်နဲ့မြောက်ကိုရီးယားတို့အပေါ်တံခါးရယူမှုအတွက်ချမှတ်မဲ့ဥပဒေမူကြမ်းတရားကိုအမေရိကန်ထက်လူတော်ကအတည်ပြုလိုက်ပြီးဖြစ်ပြီးသမ္မတဒေါ်နယ်ထရန့်လက်မှတ်ထိုးပြဋ္ဌာန်းဖို့ပို့တော်မှာဖြစ်ပါတယ်။အောင်းနဲ့အထက်အထွတ်တော်နေရာယာညှိနှိုင်းကြပြီးတဲ့နောက်ကြာသပတေးနေ့မှာဥပဒေမူကြမ်းကိုထောက်ခံမဲ့98မဲကောက်ကမဲ့2မဲနဲ့အထက်လူတော်ကအတည်ပြုလိုက်တာပါ။အောက်လူတော်လူများစုခေါင်းဆောင်ကေဗင်မက်ကတီနဲ့ဆွေးနွေးညှိနှိုင်းပြီးတဲ့နောက်မူကြမ်းကိုသဘောတူညီချက်ရပြီဖြစ်တဲ့အကြောင်းအထက်လူတော်အမတ်ဘော့ဘ်ခေါ်ကာကဗိုလ်တူးနေနောက်ပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားတာပါ။အလို့တော်မှာတော့ထောက်ခံမဲ့419မဲ၊ကန့်ကွက်မဲ့3မဲနဲ့ဥပဒေမူကြမ်းကိုအတည်ပြုထားခဲ့ပြီးပါပြီ။ဒါကရည်ရွယ်မှုအစ်စ်တွေ၆ဘုတ်ကိစ္စသမ္မတထရမ့်ကကန့်ကွက်ထားပြီးဗီတို3ပယ်ချမယ်ဆိုတဲ့သဘောကိုလည်းအင်ဖီလိုကအရေးအငွက်ပြောထားပါတယ်။ဒါပေမဲ့သမ္မတရဲ့ဗီတိုအာဏာကိုပြန်ပယ်ချနိုင်ဖို့အတွက်လွတ်တော်နှစ်ရက်စလုံးမှာထောက်ခံမှုကအလုံးလောက်ရှိနေပါပြီ။သမ္မတထရမ့်ကအထူးသဖြင့်ကန့်ကွက်ထားတာကတော့ဒါကရည်ရွယ်မှုကိုရော်ပါသက်သာအောင်သမ္မတလုပ်ပိုင်ခွင့်နဲ့ဝင်ဆက်ဖက်လို့မရတဲ့ပြဋ္ဌာန်းချက်တစ်ခုပဲဖြစ်ပါတယ်။တရားမှုပြော့တဲ့ဥပဒေမူကြမ်းတစ်ခုကိုပြဋ္ဌာန်းဖို့သမ္မတအင်ပီရိုကလှုံ့ဆော်စည်းရုံးလာတာသတင်းပတ်အတော်ကြာပြီဖြစ်ပါတယ
်။ခွဲစိတ်လိန်ပြောင်းထားသူတွေနဲ့ပတ်သက်လို့အမေရိကန်တပ်တွင်းမူဝါဒပြောင်းလဲမှုမရှိသေးဘူးလို့အမေရိကန်စစ်တပ်ထိပ်တန်းဗိုလ်ချုပ်ကြီးကပြောကြားလိုက်ပါတယ်။လိန်ပြောင်းထားသူတွေကိုစစ်တပ်ထင်မှအမှုပေးမထမ်းဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်မှာဗုဒ္ဓဟူးနေ့ကရေးသားခဲ့ပြီးတဲ့နောက်ပူးတွဲစစ်ဦးစည်းချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford ကအခုလိုပြောခဲ့တာဖြစ်ပါတယ်။သမ္မတရဲ့ညွှန်ကြားချက်ကာကွယ်ရေးဝန်ကြီးမရခင်အထိလက်ရှိမူဝါဒအတိုင်းအပြောင်းလဲမရှိဘူးလို့ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ရေးသားခဲ့တဲ့ရုံးသွင်းစာကို VOA ကရရှိခဲ့ပါတယ်။ဦးစည်းချုပ်တွေတပ်မှုကြီးတွေနဲ့စစ်တပ်အကြီးအကဲတွေစီကိုအဲ့ဒီရုံးသွင်းစာကိုဗိုလ်ချုပ်ကြီးဒန်ဖော့ဒ်ကြာတာရင်းနေမနေ့ကပေးပို့ခဲ့တယ်လို့သူ့ရဲ့ပြောခွင့်ရသူက VOA ကိုပြောပါတယ်။လိန်ပြောင်းထားသူများမူဝါဒရေးရာပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူဒါနာဝှိုက်ကလည်းစစ်တင်နာပရိချုပ်ရဲ့ညင်ညာချက်ထွက်လာခဲ့ပြီးတဲ့နောက်အင်ဂျီရောကတရားဝင်ညွှန်ကြားချက်ထွက်လာမှာကိုကာကွယ်ရေးဌာနအနေနဲ့စောင့်နေတယ်လို့ကြာသာရေးနေကညင်ညာချက်ထုတ်ပြန်ခဲ့ပါတယ်။ဗိုလ်ချုပ်ကြီးတွေစည်ရေးကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးပြီးတဲ့နောက်လိန်ပြောင်းထားသူတွေကိုစစ်မှုထမ်းခွင့်မပြုဖို့အမိန့်ထုတ်မယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကဝေဖန်တိုက်ခိုက်နေတဲ့ရှေ့နေချုပ် Jeff Sessions ဘက်ကနေထင်ရှားတဲ့ Republican လွှတ်တော်အမတ်တွေကရပ်တည်ပြီးသမ္မတထရမ့်ကိုတုံ့ပြန်ပြောဆိုနေကြပါတယ်။သမ္မတထရမ့်ကရှေ့နေချုပ် sessions ကိုသာထုတ်ပြလိုက်ရင်တော့အပြင်းထန်တုံ့ပြန်ခံရမယ်လို့ Republican ထက်လွှတ်တော်မှ Lindsey Graham က NBC ရုပ်သံဌာနကိုကြာသပတေးနေ့မှာပြောပါတယ်။ Mr. Sessions ဟာ Mr. Trump ကရှေ့နေချုပ်ဖြစ်ခံထားဖို့ရွေးချယ်ချိန်ထိ Mr. Graham ရဲ့ထက်လွှတ်တော်တွင်လှုပ်ပေါ်ကံပြတ်တူဖြစ်ပါတယ်။ Mr. Sessions ဟာသမ္မတထရမ့်ကိုသမ္မတယူကောက်ပွဲအတွက်မဲဆွယ်ပွဲအစောပိုင်းကာလကတည်းကထောက်ခံခဲ့သူပါ။ဒီကိစ္စနဲ့သမ္မတယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့သလားဆိုတဲ့ပေါ်တရားရေးဌာနကစုံလွှမ်းစစ်ဆေးနေတာမှာသူဝင်မပါဘူးလို့Mr. Sessions ကပြောပြီးကင်းအောင်နေခဲ့တဲ့ပေါ်သမ္မတထရမ့်ကမကြေမနက်ဖြစ်နေတာပါ Mr. Sessions ကအဲ့လိုဝင်မပါခဲ့တဲ့အတွက်သူ့ရဲ့လက်ထောက်ဖြစ်သူကအထူးဆုံးသောစစ်ဆေးသူအဖြစ် FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကိုရွေးချယ်ခဲ့ပါတယ် Mr. Trump အနေနဲ့ရဖို့အတွက်သူ့ရဲ့မဲဆွယ်စည်းဝေးအဖွဲ့ဟာရုရှားနဲ့ပေါင်းလုပ်ခဲ့သလားဆိုတဲ့ပေါ်ရာဇဝတ်ကြောင်းစုံစမ်းစစ်ဆေးမှုတစ်ခုကိုလုပ်နေတာဖြစ်ပါတယ်
Jerusalem New Hama, Jewry or Muslim River Valaya, Tumia Taraniama, Israel Yerine, Balasan with Dudri, Petibaka Pikejavari, Ariniama, Israel Baga, Dila Sobanga, Satin, Chagre, Lunyo, Da Sirega, Nasoja, and Da Sirigo, Israel Baga, Peshage, Bidena, Kulu, Teda, Inside Muri, Pikeraba, Babaye Sausi, Dore, a wing game, Masani Jare, Israel Yerigo, Palestine Riga, Gere, Nepia Baldo, Jerry Baga, Meye, Yobondri, Rabba Girine, Piane, Pika Kerelu, Israel Yega, Piovari, Rabba G. Manduri, Jane Kayaduri, Abawi, Palestine, the Atamine, Tika, Dayayagi, Elu, Palestine, La Jenny, Puega, Piovari, Dayayadu, Dodo Minyaga, Ayojo, Dayayagi, Jarelu, Suvari, Israel Baga, Dessing, Lenes, Kriari, Piane, Peshage, Bidden now, Muslim Gansanriga, LX, Mos, Belima, Doya, Webu, Namilo, Quim Bela, Bidden now, Makulu, Bidivakari, Pikiraba, Jolila Sali, Daikai, who now, Ma, Israel Ga, Dinger, Lunyo, Yuri, Chari, Bo, Palestine Baga, Sawanga, the big market of Chibari, Julu, Muro, Dre, Badaya, Tumia, Song, Temple, Mount Piazan, Hale, Aimia, Mave, Shibarish.
ယူရီဗီကတည်းကမနေ့ဖက်ပြီးမှာပါဒါစစ်စစ်နေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်90နဲ့ကီလိုဟတ်စ်90တုံးညာလိုင်းဒိုမီတာ40ကီလိုဟတ်စ်68ရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ100ကိုစေကီလိုဟတ်စ်15ခွန်ကားရုကနေထုံနေပေးနေပါတယ်ရှင်
ဒီဝရီကနေတောက်ကြောင်နေမနေ့ဖက်တဲ့တင်ပြကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့H1N1တုတ်ကွေးရောဂါစစ်ဆေးဆန်တက်တဲ့ကိရိယာတွေနဲ့စီးပွားတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပန်ကြားထားရဲလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကပြောတာကို AFP သတင်းတပုတ်မှာကိုးကားဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့WHO ကိုပန်ကြားတာမှာချက်ချင်းအကြောင်းပြန်ချက်မရသေးဘူးလို့လည်းAFP ကကြေးပါတယ်။လက်ရှိချိန်လေးဆိုရင်H1N1ရောဂါပိုးကူးစက်ခံရတဲ့ဖြစ်ရပ်ပေါင်း456ခုရှိတယ်ဆိုတာကျန်းမာရေးဌာနကမှတ်တမ်းတင်ထားပါတယ်။ဒါ့အပြင်တဝက်မျိုးမှာလည်းကျန်းမာရေးတူကွေးရောဂါပိုးတွေ့ထားတဲ့အတွက်ကျဲကောင်ရေပေါင်း 1000ကျော်ကိုတက်ပြခဲ့ရပြီးကျောင်းတွေကိုလည်းစူတင်လောက်ကိုမိုက်တိပိတ်ထားပါတယ်။ဒီတော်တွေမှာပဲမြန်မာနိုင်ငံမှာH1N1ရောဂါပိုးကူးစက်ပြန့်ပွားနေတယ်ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးတော်မဲ့သူတွေအထူးသတိထားဖို့ခီးမထွက်ခင်မှာကိုယ့်ရဲ့ဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့ပြည်ထောင်နိုင်ငံနိုင်ငံခြားရေးဌာနကသတိပေးချက်ထုတ်ပြန်ထားတာကိုခီးတော်လာရေးဆိုင်ရာအင်တာနက်ဆာမျက်နှ
Chabo, Mingle, and Mudmirigo, Manko Gure, Digania, Rema, Indian Nang and Yesiboy Muro, Mambai Mu Bawini, Edward, Dinja, Yeo Sanya Murillo, Melo, Dawin Siduriga, Piovari, Indian Nang and Ega, Sinere, Pinere, Damaga, Myanmar, Bangladesh, Nibon and Amiga, Mingleri, Ajinga, Manko Gu, Kanjaya B, Akusoye, Philippine, Uzbekistan, Kazakhstan, and Amiga, Mingleri, Mambai, Manko Gu, Kosana, Kanjaya, Elo, Maharashtra, Pine, Mudmi Gomshin, Oktaga, Piovari, Maharashtra Pine Mudami Commission, International Justice Mission, Brahida Puero Bambiro Chimbare, Lugongumu Dipe in Yilaga Makulu, Bioja Giraba, Lugongumu Dipe Nayetwe, Yetra Pawin Rigo Bochara, Lugongudu Rigo, Pintane, Yeyu Muri, Lona Me Uri, Jatanari, Lopo Pinsinirello, Dawin Shiduriga, Piovarishin.
Trugi Ludoga, Ludorin Sigatamaja Tomemia Pinsin Tarago, Dibulai Bari, Dibinsin Jaduha, Adaikanui Adangu, Nota Kantapu, Yuralu, Uban Riga Piovari. ဒီပြင်ဆင်ချက်တွေထဲမှာကာဒစ္စတန်ကာဒစ်ပြည်နယ်ဆိုတဲ့စကားလုံးတွေအပါအဝင်တချို့စကားလုံးတွေကိုအသုံးပြုရဲဆိုရင်လွတ်တော်အမတ်တွေကိုအပြစ်ပေးမဲ့ပြင်ဆင်ချက်တွေလည်းပါဝင်ပါတယ်အဲ့ဒီစကားလုံးတွေကို
တိုက်ခန်းတွေရလွတ်တော်လုပ်ငန်းတွေကိုနှောက်ယှက်ပေးနေတယ်ဆိုပြီးသမ္မတ အချမ်းသာဆုံးလို့သတ်မှတ်တာမှာ Jeff Bezos က $60.5 billion နဲ့အချမ်းသာဆုံးဖြစ်ပါတယ်။ Microsoft company go ditangge du Bill Gates ka ro dollar billion 60 ne dutiya chanda song niya ma lai bare lolo se gaba paw ma aji song online zai kwet ji phit de Amazon company ye share ya 18 ya kai nong go atat 53 ne ywe Bezos ka pai sain tha bare tu ha Microsoft tathe ji Bill Gates the po bi ngwe ji chanda du a phit 9 ne twin ma prathama song jaw tat nai ge du le phit bare atat 62 ne ywe Mr. Gates ka ro pi ge de 22 ne a twin ma a chanda song number 1 niya go 18 chain ya kai bare shin
Direct from Washington, the voice of America, VOA. Now, so, နိုင်ငံရဲ့အနာဂတ်အတွက်မှန်ကန်တဲ့လမ်းကြောင်းပေါ်မှာရေရေဝံ့ဝံ့ရက်တီဆောင်ရွက်ဖို့လိုကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားခဲ့ပါတယ်။ပြောင်းလဲချိန်တန်ပြီးဆိုတဲ့နေရာမှာစိတ်သက်ပြောင်းလဲဖို့ဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနနှစ်ပတ်လည်အခမ်းအနားမှာပြောကြားခဲ့တာပါ။
မှာအခြေအနေတွေထင်သလောက်တိုးတက်ပြောင်းလဲမှုတွေမရှိသေးဘူးလို့ပြည်ရင်းမှာရောပြပမှာပါဝေဖန်ပြောဆိုနေချိန်ဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိကွန်းမှာအခုလိုပြောကြားခဲ့ပါတယ်နိုင်ငံတော်အတိုင်းအမြန်ရုံးဝင်ကြီးဌာနကိုစတင်ထူထောင်ခဲ့တဲ့အဓိကရည်ရွယ်ချက်မှာလဲရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမဲဆန္ဒရှင်ပြည်သူတွေကိုဂတိပေးခဲ့တဲ့အချက်တွေလက်တွေ့အကောင်အထည်ဖော်ဖို့ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။အမျိုးသားရင်ကြားစစ်ရေးဆိုတဲ့ခေါင်းစဉ်အောက်မှာဒေါအောင်ဆန်းစုကြည်ဟာမြမတက်မတော်နဲ့ဆက်ဆံရေးပြည်လဲအောင်ညှိနှိုင်းဆောင်ရွက်မှုတွေအပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်။အလားတူပဲထီလွေရှာလွေတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ပါဝင်ပတ်သက်မှုကိုဒေါအောင်ဆန်းစုကြည်ကပြက်ပြက်သားသားတုံ့ပြန်ခဲ့တဲ့အပေါ်မှာလည်းနိုင်ငံတကာရဲ့ဝေဖန်မှုကိုခံခဲ့ရပါတယ်။ဒါပေမဲ့ပြည်သူအစိုးရဆိုတာအများအကြိုက်လိုက်ဖို့တဲ့နိုင်ငံအနာဂတ်အတွက်မှန်တဲ့လမ်းကြောင်းပေါ်မှာရဲရဲဝဲဝဲလှုပ်ဆောင်သွားရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောပါတယ်။
နိုင်ငံရဲ့လမ်းကြောင်းကိုကျွန်တော်တို့ဟုတ်တယ်
2008ဖွဲ့စည်းပုံအခြေခံဥပဒေအရသူ့ကိုသမရယာဒူမပေးနိုင်အောင်ကန့်သက်တားဆီးထားတဲ့အတွက်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်ဒေါအောင်ဆန်းစုကြည်ကိုလွှတ်တော်ကဥပဒေပြဋ္ဌာန်းပြီးခန့်အပ်ခဲ့တာဖြစ်ပါတယ်။ဒီဥပဒေကိုလွှတ်တော်မှမဲခွဲဆုံးဖြတ်စဉ်ကာလကလည်း25ရာခိုင်နှုန်းပါဝင်နေတဲ့တပ်မတော်ဘက်ကကန့်ကွက်ခဲ့တာပါ။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမှာတော့2015ရွေးကောက်ပွဲမှာပြည်သူတွေရဲ့ယုံကြည်အားကိုးမှုနဲ့တခနဲ့မဲဆန္ဒပေးခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုအတိုင်းပင်ခံပုဂ္ဂိုလ်အဖြစ်တာဝန်ပေးခန့်အပ်ကြောင်းနဲ့သူ့ရဲ့ယာရုတက်တန်းဟာသမရယာရုတက်တန်းအတိုင်းဖြစ်တယ်လို့ဖော်ပြထားပါတယ်။မနေ့ကကျင်းပတဲ့နိုင်ငံတော်အတိုင်းပင်ခံရုံးဝင်ကြီးဌာနရဲ့နှစ်ပတ်လည်အခမ်းအနားကိုတော့ပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးကျော်တင်ဆွေ၊ဒေါက်တာမြင့်ထွေး၊ဒေါက်တာဝင်းမြတ်အေးအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းအပါအဝင်အစိုးရဖွဲ့ဝင်ဝန်ကြီးတွေတက်ရောက်လာတာတွေ့ရပါတယ်။ဒီအခမ်းအနားမှာတက်မတော်ကိုယ်စားလှယ်တွေတက်ရောက်တာကိုတော့မတွေ့ရပါဘူးရှင
်။မင်းချင်းနိုင်တင်ပြခဲ့တာဖြစ်ပါတယ်။ကျောင်းပောင်းမြို့မှာဗလီလိုတန်တရားရှိတဲ့ဆောက်လက်စအဆောက်အုံတစ်ခုကိုလူလူရဲ့ဝိုင်းဝန်းတောင်းဆိုချက်ရအာဏာပိုင်တွေကဖျက်ချလိုက်တာဟာမဖြစ်သင့်တဲ့လုပ်ရဖြစ်တယ်လို့ဟောင်ကောင်အခြေစိုက် AHRC အာရှလူ့အခွင့်အရေးကော်မရှင်ကပြောဆိုလိုက်ပါတယ်။စီပင်သားရဲ့ခွင့်ပြုချက်မရဘဲဆောက်လုပ်နေတဲ့အဲ့ဒီအဆောက်အုံကိုဇူလိုင်လ29ကြာသာပတိနေ့ညကအာဏာပိုင်တွေဖျက်ချခဲ့တာဖြစ်ပါတယ်။ဒီအကြောင်းဆက်ပြီးပြောပြချင်ပါတယ်။မ Mandali Tan Chabram Yune, Taya Iyakwe, Chansita Landama, Muslim Ne Wubume, Bali Tuku Sound Lone Nire, Sovi, Tadini Pianangayaga, Yugan Luduga, Di Saungo, Checha Vivo, Waiwon Townsu, Jabi Napaima, Anawaniga, Zulina Sekone Yama, Checha Pilaya Jow, Chabram Yune, Sivin Taya Ukata, Upio Tinkanga, Vio Ego Jawade.
ยังมีเงินมาอีกแต่ตัวนายเราก็ต้องใช้เรื่องของชิมัวที่เราต้องเสด็จด้วยที่เราว่าฐานะของเรื่องของชิมัวเมนูที่เราดูดีกว่าตัวเราจะซื้อเยอะแต่ละสั่งลูกค้ามาดีกว่าตามยิ่งช้าว่าเลยไอ้ตามยิ่งช้าเนี่ยเราไม่มาดีดูดีอยู่ในเนี่ยว่าก็จะจัดจัดเจียงดีอ่ะซื้อยังไม่ใช่หรอกครับเนี่ยเช่นนี้เนี่ยเช่นจังหวะเราเนี่ยสัก我如果这个来的话，我今天打的就讲新加坡就打完了。因为你比如说，咱们看看咱们这边是乌江，就那路啊，这边了不？然后比如说，这边是连马来，印尼这边他们是乌江。你比如说，使用的药，这个木芝麻做的那个，这个路咱们沈阳人，你比如说，你那个比较吃的那个。
刘奥苏呢，当初来讲，确实也是说刘家家咯，我确定无路面交，HRC阿夏路可以搞么些些呢，无门论无个表话嘞。阿里路没有刘家当初来对，做阿爹阿奶奶家，确实一直在做阿米话咯，我确定无路交面嘛嘞。假如咱们如果家底也得了手里钱，顺便大家屋里面你做那对。
那不晓得看，把他一扫红就不行了。他咱一三亚五年的，过去在亚马达，一上来没给他接待。哎，你有没有屋里面你做你的对账的？阿那边你也没有，可能没有起来接待这方面嘛嘞？啊，就查看下的扫红办信哈，有些人来到乌昂明确的路，卢木工业米利亚里嘛，伊打你那里西北面，VOA你呢，底下地表内南有没西地吧？哦，跟那屋子里的呀，阿里因奥特嘛。 一个人到龙队亚的时候，突然间个傻逼个，突然间被酷洛撇来呀，拉路队亚叫，怎么来用表哥呀？无所提个，对呀 ，Facebook 上面那嘛，突然突变他吧嘞，咱们酷洛撇出来的，这不让我上网哈，明个是说的喽，不离的酷洛表亚老昂，开嘛的应该也对么？对亚的么？土家这里着是叫，有那这边我给他无票点看个表话嘞，
一路开嘛有个了。
今朝日起，小红包伢嘞，到有到钱么？好红包，也没有出价呢，我讲。假不让有哈穆斯林的物品嘞，不离讲的库嘛么？是嘞，没有撇的路。怎么让用表哥呀？无所提耶，的点头边这嘛，跑边话嘞。不离么？是嘞，没有嘛？不离一天送你嘞，手臂是谁接耶？脑瓜嘛？最初老早木的是奶奶路，HRC，新的乌门论乌个东大巴嘞。假不让地大个，今朝日乌大巴个，这罗么样样？
过过家嘞，其他一批的，那比如说阿里妈不离，库妈没媳妇住了，我讲了，哦，先生在开，怎么不给呀吧？阿库妈不离，操的时候要留表嫂，要留点给啥样子？妈妈讲，别说龙少母爹，这点路怎么乱的嘛了？讲不让嘛，阿库罗卢州六位撇大爷的，江阴干过的呀哦，所以阿个宋山里江呢，阿查么罗拉阿的撇到哪里么撇大爷哦，这利息加不过来。
第七阶段的人民币中国，能够把米利亚港的投票被夺没了，无所提个表话了，怎么样？哦，多少钱呀？钱？ 你妈那个嘛，H1N1亚的交规，三个交规都是古色妖怪的招，留的票皮啊，那西瓦伊龙眼的嘛，乞丐站庙里正阳的西瓦嘞，留古色妖怪庙里正阳的卡，你妈那个嘛，交规那呢是蛮瑞龙老师的爸爸啦，你妈那个也留着嘛，也少少木生的嘛，巴瑞路安的爸的嘞，苏拉古，V O A S 零零幺打幺零来试试嘛，顺利加幺嘛先，把我们顺利路来的对的呢，V O A S phone number，对，你等下呢。 都先呢，俺俺俺里个可以比，啥都也没得哩，否能把个酒店被包查来嘛嘞。过来帮我奶奶对你奶奶，email呢就是@fine.web.fm，viewer@email里啥，burmese@viewernews.com个，酒店被包查来的喽，viewer@facebook上面那嘛嘞，没绝对酒店也打被包查来嘛嘞。你呢，大家的来时间啊，就是话嘞先。
ကျွန်တော်ပြန်စနေညဗီအိုအေတိုက်ရိုက်လိုင်းအစီအစဉ်မှာသွားရရှိနေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။မြောက်ကိုရီးယားကလူချမ်းသာတွေရဲ့အခြေအနေမတင်ပြခင်အမေရိကန်သမ္မတအခြေအနေကိုလည်းကြည့်အောင်ပါ။အမေရိကန်ပြည်ထောင်စုမှာသမ္မတကိုရာဇဝတ်မှုနဲ့တရားစွဲဖို့ဖွဲ့စည်းပုံကခွင့်ပြုထားပါသလား။2016အနီးကအကြံပေးတွေပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိကို
အထူးရှင်တွေကစုံစမ်းနေခြင်းမှာမေးခွန်းတွေထွက်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့မေးခွန်းအတွက်ရှင်းလင်းတဲ့အဖြေရရှိပါရဲ့လား။ VOA သတင်းတောက်ဝီလျံကယ်လိုရှင်းပြထားတာကိုမဆုမြတ်မုံကပြောပြပါမယ်။ထရန့်စီယွန်ရဲ့တာဝန်ရှိသူတွေနဲ့ရုရှားကြားဆက်သွယ်ကြံစည်ဆောင်ရွက်မှုတွေလုပ်ခဲ့သလားဆိုတာတရားရေးဌာနရဲ့တာဝန်ပေးချက်အရအထူးရှင်တွေရောဘတ်မူလာကစုံစမ်းနေပါတယ်။ စုံစမ်းမှုအရပြည်ထောင်စုဥပဒေတွေကိုချိုးဖောက်တယ်လို့သူ့အနေနဲ့တွေးရှိရင်သဘောတရားအရသမ္မတအပါဝင်ဘယ်သူကိုမဆိုအထူးရှင်းတွေကတရားစွဲပိုင်ခွင့်ရှိပါတယ်။ FBI အကြီးအကဲဟောင်း James Comey ကိုသမ္မတ Trump ယာရုကနေဖယ်ရှားခဲ့တဲ့လောက်ရဟာတရားဥပဒေကိုနှောက်ယှက်ရရောက်သလားဆိုတာကို Mr. Mueller ကစုံစမ်းနေတယ်လို့ဆိုပါတယ်။တကယ်လို့စုံစမ်းရေးအဖွဲ့ကခိုင်မာတဲ့အထောက်အထားတွေးလို့သမ္မတကိုတရားစွဲမယ်ဆ တယ်။အမေရိကဖွဲ့စည်းပုံမှာဘလို့အခြေအနေမျိုးတွေဆိုရင်တမရကိုဆွဲချက်တင်ယာရုကနေဖယ်ရှားနိုင်တယ်လို့ဖော်ပြထားပေမဲ့တမရကိုရာဇဝတ်ကြောင်းအရစတရားဆွဲလို့ရသလားဆိုတာကိုတိကျတဲ့ရှင်းလင်းချက်မရှိပါဘူး။ပြည်တော်စုဥပဒေထဲမှာလည်းမရှိသလိုတရားရုံးတွေမှာလည်းဒီလိုအခြေအနေတွေအတွက်တစ်ခါမှအဆုံးဖြတ်ပေးခဲ့ရတာမျိုးမရှိဘူးလို့ VOA သတင်းတောက် William Gallo ကပြောပါတယ်။ဥပဒေပညာရှင်တွေကတော့ဖွဲ့စည်းပုံဆိုင်ရာမူတွေဖွဲ့စည်းပုံရေးဆွဲခဲ့ကြသူတွေရဲ့ရည်ရွယ်ချက်ကဘလို့ဖြစ်ခဲ့မယ်ဆိုတာအပေါ်မှာအခြေခံပြီးကောက်ချက်ဆွဲကြပါတယ်။လက်တလောသတင်းတွေမှာလက်ရှိတမရတာဝန်ယူထားသူကိုရာဇဝတ်ကြောင်းအရစတရားဆွဲလို့မရဘူးလို့ဥပဒေပညာရှင်တချို့ကပြောကြတယ်လို့တချို့ကလည်းတမရအနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိဖို့တရားဆွဲနိုင်တယ်လို့ပြောကြပါတယ
်။ဒီမေကွန်းကအရေးကြီးတဲ့မေကွန်းခက်ခဲတဲ့မေကွန်းတစ်ခုပါ။တရားဆွဲတယ်ဆိုတာကတမရတာဝန်ခံစရာရှိရင်ခံရဖို့ဆွဆွဲပြစ်တင်ယာရုကနေဖယ်ရှားမှုရဲ့နောက်ဆက်တွဲလှုပ်ဆောင်ချက်ဖြစ်ပါတယ်
။ဟော့စထရာတက်ကတူကဖွဲ့စည်းပုံဆိုင်ရာပါမောက်ခအရစ်ဖရီးဒမန်ဖြစ်ပါတယ်။သမရကိုတရားဆွဲမှုကနေကင်းလွတ်ခွင့်ပေးတယ်လို့ပြောနေကြသူတွေဘက်ကတော့ယာဇဝတ်ကြောင်းအရဆွဲချက်တင်မယ်ဆိုရင်အုပ်ချုပ်ရေးအဖွဲ့ရဲ့ခေါင်းဆောင်သမရအနေနဲ့ဖွဲ့စည်းပုံအရသူ့ကိုပေးအပ်ထားတဲ့တာဝန်တွေကိုထိထိရောက်ရောက်ထမ်းဆောင်နိုင်မှာမဟုတ်တဲ့အတွက်အစိုးရလုပ်ငန်းတွေကိုထိခိုက်မယ်လို့ဆိုကြပါတယ်။ဒီအချက်ကို1983ခုနှစ်ကတည်းက2009ခုနှစ်ကတည်းကတမရကိုရာဇဝတ်ကြောင်းအရတရားစွဲရေးကိစ္စမှာပြည်ထောင်စုရှေ့နေတွေကထောက်ပြခဲ့ကြပါတယ်။တမရရွေးကောက်ပွဲမှာပြည်သူတွေဆန္ဒနဲ့ရွေးချယ်ခဲ့မှုကိုယူရီအဖွဲ့ကအပြစ်ရှိတယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ပြောင်းလဲသွားအောင်လုပ်တာမတင်တော်ဘူးလို့သူတို့ကညှင်းချက်ထုတ်ခဲ့ကြတာပါ။ဒါပေမဲ့တမရကိုတရားစွဲနိုင်တယ်လို့ပြောနေသူတွေဘက်ကကြတော့တမရအပါအဝင်ဘယ်သူမှတရားဥပဒေရဲ့အထက်မှာမရှိဘူးဆိုတဲ့ဖွဲ့စည်းပုံအစိုးကိုထောက်ပြကြပါတယ်။လက်ရှိတာဝန်ထမ်းနေတဲ့တမရကပြင်းထန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့လုပ်ရက်ဒါမှမဟုတ်တမရတာဝန်နဲ့မစီလျော်တဲ့ဆောင်ရွက်မှုလုပ်တယ်ဆိုရင်ဖွဲ့စည်းပုံအရာရောဥပဒေကြောင့်အရာပါရာဇဝတ်ကြောင့်အရာတရားဆွဲနိုင်တယ်လို့တမရဟောင်းဘီလ်ကလင်တန်နဲ့ပတ်သက်တဲ့စုံစမ်းမှုမှာဦးဆောင်ခဲ့သူကင်နက်စတာကပြောခဲ့ပါတယ်။အမေရိကန်မှာတမရကလင်တန်တောင်ဥပဒေအထက်မှာမရှိဘူးလို့စတာရေးခဲ့တဲ့ရုံးသွင်းစာကိုနယူးယောက်တိုင်းသတင်းစာကြီးမှမကြခင်ကပဲဖော်ပြခဲ့ပါတယ်။George Mason တက္ကသိုလ်ကပြည်သူ့မူဝါဒရေးရာပါမောက်ခ James Fiffner ကတော့တမရကိုတရားဆွဲလို့ရမရဆိုတဲ့မေးခွန်းအတွက်အဖြေဟာတကယ်ခက်ခဲတဲ့အဖြေလို့ပြောပါတယ်
။လူအချင်းစွဲချက်တင်နိုင်ပေမဲ့လက်တွေ့မှာရကြင်မှရမှာပါ။စွဲချက်တင်ပြီးယာတုကဖယ်ရှားတာကဖွဲ့စည်းပုံအရတမရတာဝန်ခံမှုရှိရဲဆိုတာသိကြအောင်ဆောင်ရွက်မှုတစ်ခုဖြစ်ပေမဲ့ဒီလိုရဟာဥပဒေကြောင့်ရမှာမဟုတ်ပဲနိုင်ငံရေးအရာဆောင်ရွက်မှုသာဖြစ်ပါတယ်။
ဖွဲ့စည်းပုံထဲမှာတမရကိုဆွဲချက်တင်ဖယ်ရှားလို့ရတဲ့ကျူးလွန်မှုတွေကတော့နိုင်ငံတော်တစ္ဆာဖောက်မှုလက်ဆားမှုဒါမှမဟုတ်တခြားကြီးလေးတဲ့အမှုကျူးလွန်မှုနဲ့ပြစ်မှုသေးတွေကျူးလွန်မှုတို့ဖြစ်ပါတယ်။လွှတ်တော်ကသာတမရကိုစစ်ဆေးဆုံးဖြတ်ပိုင်ခွင့်ရှိပါတယ်။အောက်လွှတ်တော်မှာမဲအများစုနဲ့ထောက်ခံမှုရရင်တမရကိုဆွဆွဲပြစ်တင်နိုင်ပါတယ်။အထက်လွှတ်တော်အမတ်၃ပုံ၂ပုံကတမရကိုအရေးယူဖို့သဘောတူရင်တော့ယာတုကနေဖယ်ရှားနိုင်ပါတယ်။American တမိုင်းမှာတမရဟောင်းဘီလ်ကလင်တန်နဲ့အန်ဒရူးဂျွန်ဆန်တို့နှစ်ယောက်ပဲအောက်လွှတ်တော်မှာဆွဆွဲပြစ်တင်ခံခဲ့ရပါတယ်။တမရနှစ်ယောက်လုံးကိုအထက်လွှတ်တော်တွေကတရက်တည်းလွှတ်ပေးခဲ့ပါတယ်။ Watergate အရှုပ်တော်ပုံမှာတမရဟောင်းရစ်ချတ်နစ်ဆန်ကတော့ဆွဆွဲပြစ်တင်တင်မတင်အောက်လွှတ်တော်မှာမဲမခွဲခင်မှာပဲယာရုကနေနှုတ်ထွက်ခဲ့တာပါ။ ဆွဲပြစ်တင်ပြီးရာထူးကဖယ်ရှားဖို့ဆုံးဖြတ်လိုက်ပြီးရင်လေတမရအနေနဲ့သူကျွလွန်ခဲ့တဲ့ဆိုတဲ့အမှုတွေအတွက်အရေးယူခံရနိုင်ပါတယ်ဒါပေမဲ့မူအရတမရရဲ့အနေနဲ့သူတို့ကိုသူတို့အရေးယူခံရမှုကနေကင်းလွတ်ခွင့်ပေးလို့ရနိုင်ချေရှိပါတယ် တမရကိုတရားစွဲနိုင်သလားဆိုတဲ့မေးခွန်းလိုပဲတမရကသူ့ကိုယ်သူကင်းလွတ်ခွင့်ပေးနိုင်သလားဆိုတဲ့မေးခွန်းအတွက်အဖြေကလည်းဖွဲ့စည်းပုံမှာရှင်းရှင်းလင်းလင်းမရှိပါဘူးဖွဲ့စည်းပုံထဲမှာပါတာတွေကိုဘယ်လောက်ပဲကောက်ချက်ချအတိတ်ပဲဖွင့်ဖွင့်အမေရိကန်အစိုးရရဲ့ဖွဲ့စည်းပုံဥပဒေတွေကတရားဥပဒေနဲ့ကိုင်ညီမှုရှိမရှိဖွဲ့စည်းပုံနဲ့ကိုင်ညီမှုရှိမရှိဆိုတာကိုခိုင်ခိုင်မာမာစွဲ
ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့အနာပိုင်နေနဲ့နီးစပ်သူတွေငွေကြေးချမ်းသာသူတွေကတော့ဆက်ပြီးချမ်းသာနေကြသေးပါဒါပေမဲ့လည်းအောက်ခြေလူဒန်းစားတွေကတော့မိုးခေါင်ရေရှားတဲ့တန်းရေကြီးတဲ့တန်းကိုဆက်ပြီးခန်းစားနေရပြီးစင်ရွေးတွင်တဲ့ငတ်မို့ခေါင်းပါနေပါတယ်ဆိုမျိုးကနေ
ယုမီကင်ရဲ့တင်းကိုအခြေခံပြီးပြည်ရေးတင်းတော့ဘရိုင်းပက်တန်ရေးသားတဲ့တင်းလွှာကိုကိုကြော်ကြော်သိမ်းပြောပြပါမယ်။မြောက်ကိုရီးယားလူလူဟာမူးခေါင်ရေရှားတန်ကြောင့်စန်းနရိတ်ခါဆူဆူရွေရွေပြတ်တောက်တဲ့တန်ကိုရင်ဆိုင်နေရချိန်ဒိုင်းပြည်စီးပွားရေးတိုးတက်နေတယ်ဆိုတော့စန်းကျင်ဘက်သဘောတည့်ရောက်နေတဲ့တင်းကကမ္ဘာပေါ်မှာအထူးကြံဆုံးတဲ့လူလူအပေါ်ဖိနှိပ်ဆုံးနိုင်ငံတစ်ခုမှာတ Tongtatuba.
We have to understand that the North Korea is a very unequal society.
North Korea ha longwa nyi mya mu mu si ya lu phwe si so ra chinaw na le tha ya ba le me.
North Korea ye si bwa ye ha 18 ne atwin a myan so nou a phi pi ka de ne ga 3.900 kai nou to tet khe de lu so myu ma si de Bank of Korea ga thauk pyan tha ba le. Do tet mu a mya su ga တရုတ်နိုင်ငံကိုကြောင်မီးသွေးနဲ့တခြားသတ္တုတွေတင်ပို့လာတာကနေဖြစ်လာတာပါဒါပေမဲ့လည်းဒီနှစ်မှာတော့မြောက်ကိုရီးယားကနေကြောင်မီးသွေးတင်ပို့တာကိုတရုတ်က54ရာခိုင်နှုန်းရှော့ချလိုက်ပါတယ်ကင်ဂျွန်အွန်အစိုးရကိုထိန်းချုပ်ကန့်သတ်နိုင်ဖို့တရုတ်အနေနဲ့ပိုပြီးအခိုင်အမာလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုတဲ့အတိုင်းပဲတရုတ်အစိုးရကကြောင်မီးသွေးတင်ပို့တာကိုဒီနှစ်မတ်လမှာတားမြစ်လိုက်ပါတယ်တစ်ဖက်မှာတော့တရုတ်ကမြောက်ကိုရီးယားကိုကျေလျင်လောင်စာဆီတွေမိုဘိုင်းဖုန်းတွေစတဲ့ကွန်ပျူတာတွေတင်ပို့တာကတော့ဆက်တိုးနေသေးပါလျင်လောင်စာဆီဟာကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့ထားတဲ့ထဲမှာပါဝင်ပါတယ်ဒီလိုကုန်သွယ်ရေးတိုးလာတာကခင်ဂျွန်အစိုးရကိုထောက်ခံတဲ့နိုင်ငံရေးလောကနဲ့စစ်ဖက်ကအရေးအတွက်နည်းနည်းပဲရှိတဲ့အထက်တန်းလွှာတွေအတွက်မျှတမှုမရှိအကျိုးဖြစ်နေစေပါတယ်အဲ့ဒီလူတွေကအစားအသောက်ကောင်းတွေစားနိုင်တောက်နိုင်နယ်မြေကြီးအဝတ်အထည်တွေကိုဝယ်ယူနေနိုင်ကြတာပါဒါအပြင်အင်တာနက်ကိုလည်းအကန့်အသတ်မဲ့သုံးခွင့်ရကြပါတယ်။ဒါပေမဲ့လည်းကြံတဲ့25တန်းသောမြောက်ကိုရီးယားလူထုအများစုမှာတော့စားနပ်ရိက္ခာမလုံလောက်တာ၊ကလေးငယ်တွေအာဟာရဓာတ်ချို့တဲ့တာ၊အာဟာရဓာတ်မလုံလောက်တာတွေနဲ့စူးစူးရွရွရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကဒီနှစ်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂကပိတ်ပြင်တားမြစ်ထားတဲ့နျူကလ িয়ার လက်နက်နဲ့တာဝန်ပစ်ဒုံးကျည်တွေတည်ဆောက်ဖို့ဒေါ်လာဘီလီယံပေါင်းများစွာသုံးနေတဲ့ကျန်လူတဲ့နိုင်ငံတစ်ခုကိုစားနပ်ရိက္ခာအကူအညီတွေပေးပို့တဲ့ကိစ္စကလည်းအငင်းပွားစရာဖြစ်နေတာပါခင်ဂျွန်ဝန်အစိုးရဟာမိုးကောင်ရေရှားတာကြောင့်စားနပ်ရိက္ခာပြတ်တောက်တာကိုကာမိစေဖို့နျူကလ িয়ার စီစဉ်တဲ့ကနေဒေါ်လာတန်း300လောက်သုံးပြီးစားနပ်ရိက္ခာတွေတင်ပို့မယ်ဆိုရင်ရတယ်လို့ကိုမျော်ဟွန်းကပြောပါတယ
် They really wanted to make you know fill the gap and by importing food from outside.They could spend that
amount of money. You are just going to get a bit of money. So, you are going to get a bit of money. You are going to get a bit of money. You are going to get a bit of money. Diamond Suruga Adlum Lukbabu. Bajang Sura Sanaika Kuniru. Asura Mahuda Persiri. Nangandra Persiri Siani. Aluadu Yani Nanda Jang Chapare.
Tabi Maro. Sanaika Kuniru. Manku Ziguama Jauna. Tamamho. Tiyogu Timpura Mulobi.မြောက်ကိုရီးယားတာဝန်ရှိသူတွေကငွေရှာလိုက်မှမျိုးကိုလည်းစိုးရိမ်ကြပါတယ်ခင်ဗျာဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
line 2 16 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့ line 2 24 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 နာရီအစီအစဉ်ပြီးပြီးချင်းည 10:00 နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ရဲ့တောက်ချနေမနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလိုင်းလိုမီတာ32 kHz 633ညလိုင်းလိုမီတာ40 kHz 933ညလိုင်းလိုမီတာ50 kHz 5955တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ကန်းစာကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့သဘောပေါက်တာတော့ကြောင်ပြီးသွေးသည်ဘယ်လိုပဲသူ့ရဲ့ technology အရအသင်းသင်းဖြစ်ထုတ်ပေမဲ့လည်းအန်ဒီရေကတော့ရှိနေမယ်ကာလတူတာနဲ့ရှိတာရဲ
့မွန်ပြည်နယ်ကကြောင်ပြီးသွေးသုံးဆက်ယုံကိုစန့်ကျင်နေတဲ့ဒေသခံတွေရဲ့အတန်းမှာနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ American Indian 3အင်္ဂလိပ်သင်ကန်းစာကိုဒလလတန်ကပို့ချပေးမှာဖြစ်ပါတယ်
ဒီနေ့မနေ့အတွက်တင်ပြပေးမယ့် ATM အသုံးကတော့
Blessing in disguise
ဖြစ်ပါတယ်။စာလုံးပေါင်းက B L E S S I N G blessing က B L E S S bless ဆိုတဲ့အခြေခံဝဟယကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အတုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုကြီးညွှန်းပါလေဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်းပြောလို့ရတာပေါ့ရှင် i n n ကတော့အထဲမှာ d i s g u i s e disguise ကရုပ်ဖြစ်ထားတာဆိုတော့စကိုက်ခွန်ရဲ့တိုက်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတုံးစစ်တဲ့လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီတုံးရဲ့ ATM အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်နှုတ်နာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြတ်ကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ဆိုရကအကောင်းဖြစ်လာတာကို idiom အသုံးရဘယ်လိုပြောမလဲ?
Blessing in disguise.
သူပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။လလသန်တင်ဆက်တဲ့ American Indian အင်္ဂလိပ်သင်ကန်းစာဖြစ်ပါတယ်။အခုတော့ကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာပြင်းထန်တဲ့အဆုတ်ရောင်ကိုဖြစ်စေနိုင်ပြီးအသက်အန္တရာယ်များတဲ့ H1N1 ရာသီပြောင်းတုပ်ကွေးရောဂါအကြောင်းကိုတင်ပြသွားဖို့ရှိပါတယ်။ရန်ကုန်နဲ့ချင်းပြည်နယ်တွေအပါအဝင်ချို့ဒေသတွေမှာဒီပြင်းထန်တဲ့ H1N1 တုပ်ကွေးပြန်ပြီးတော့စတင်ဖြစ်ပွားနေပြီးဒီယောဂါကတန်တရာရှိသူအနည်းဆုံး3ဦးသေဆုံးသွားပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ဒီကဲသမားတော်ကြီးဒေါက်တာမင်းစိုးဦးခင်ဗျာကျွန်တော်တို့ H1N1 လို့ခေါ်တဲ့ပြင်းထန်တဲ့တုပ်ကွေးမျိုးစားလက်ရှိမြန်မာနိုင်ငံမှာပြန်ဆဖြစ်နေပြီးတော့ရန်ကုန်မှာဆိုရင်ဆရာကြီးအနည်းဆုံးလူနာ9ဦးကိုအထူးကျန်းမာဆောင်လိမ်မှာကုသပေးခဲ့ရတာနဲ့ ရှိပြည်နယ်မှာလည်းအနည်းဆုံးဒီလူနာ10ဦးထူတာပေးခဲ့ပြီးရန်ကုန်ရောချင်းမှာပါသေဆုံးရသူကအနည်းဆုံး3ဦးရှိသွားပြီလို့သိရတာကြောင့်စိုးရင်ရတဲ့အနေအထားဘယ်လိုရှိလဲဆိုရင
်ဒီတော့မျိုးစားကျွန်တော်တို့ဒီဇာတိအပြောင်းအလဲမှာဖြစ်လေဖြစ်တာရှိတဲ့သူကွေးရဖြစ်တဲ့ influenza virus လို့ခေါ်တဲ့ဒီ virus ဖြစ်တဲ့ seasonal flu လို့ခေါ်တဲ့ဒီဇာတိအင်းဒီသူကွေးဌာနရောဂါပဲဖြစ်ပါသမုဒ္ဒဝရိုးရိုးဆန္ဒရတဲ့ပုံပြီးတော့ပွားစားတဲ့အချက်ကကျတော့ပြင်းထန်တဲ့အဆုတ်ရောင်ခြင်းကိုဖြစ်စေတဲ့သူပြီးတော့ကမျိုးစားဖြစ်ပါတယ်။အခုသမိုင်းမြေအကစားဝင်ဌာနနေပြီးတော့ထုတ်ပြန်တဲ့သတင်းတွေရသလိုရှိရင်တတိပြင်းထန်တဲ့အဆုတ်ရောင်သူကွေးရောဂါဖြစ်တဲ့အကြောင်းသူတို့က influenza type A H1N1 virus ဖြစ်တယ်လို့ထုတ်ပြန်ထားပါတ
ယ်။ဟုတ်ကဲ့ဆရာ။ဒီ H1N1 အမျိုးအစားပေါ့နော်ပြင်းထန်တဲ့ဒီယာဒီလိုက်ဖြစ်တဲ့တွေ့ရောတာကအဓိကဘာကြောင့်ဖြစ်ရလဲဆရာ
အဓိကကတော့ respiratory tract အကူအညီပေါ်တာပေါ့နော်ကျွန်တော်နှာချီတယ်ချောင်းဆိုးတယ်ဘယ်လိုမျိုးရောဂါဖြစ်တဲ့လူရဲ့ကိုယ်ခန္ဓာအထွက်တဲ့ဒီ treatment တလိပ်အဲ့အနေပြီးတော့ဒီအဓိကကုသတာပါအော်ရှူးနေတဲ့တွေ့ကုသတာပါတယ်နော်ခုနဆိုတဲ့ရောဂါရှိတဲ့လူရဲ့ဖြစ်တဲ့ရည်ရည်စိုက်စားတဲ့လည်းနဲ့ဖြစ်ပြီးနေတဲ့အခါကျလို့ရှိရင်အဲ့မှာနှာခေါင်းကိုင်း၊ဇက်ကိုင်းနေရာနဲ့ဆက်ပြီးတော့စုပ်နဲ့အဆင်ခံကြအောင်ဆက်စဉ်ဝင်ရောက်ပြီးတော့ကုသပြောင်းမှနိုင်ပါတ
ယ်။ဟုတ်ကဲ့ဆရာ။ကာဝယ်ဖို့အတွက်ဆိုရင်ရောဆရာဘယ်လိုအကောင်းဆုံးချက်ပေးလဲ
။ခုနကပြောတဲ့ရောဂါရှိတဲ့လူကဆုံးဆုံးနှာစီးသူ့ရဲ့ထွက်တဲ့အားလက်ကနေပြီးကုသအတွက်ကြောင့်လေတဲရနေတဲ့ဆင်ကုသနိုင်တယ်ပေါ့။သူ့လေတဲ့ဆင်ကုသနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီတုတ်ကွေးဖြစ်နေတဲ့သူကိုယ်ရန်ကသူစီရနေပြီးချောင်းဆုံနေနှာချိမဲ့ဆိုလို့ရှိရင်လက်ကင်ပေါ်ကလက်စုပ်ပေါ်ကအဲ့လိုမျိုးနေပုတ်ပြီးတဲ့အချိန်ချောင်းဆုံတဲ့နှာချိတဲ့ဒလိအချိန်ကိုသူ့ဖို့တင်လိုရပါတယ်။နောက်ပြီးပုတ်ပြီးတော့ကောင်းတာသူကသူမျိုးမကူးဆက်ဖို့အတွက် mask လို့ခေါ်တဲ့နှာခေါင်းနဲ့ကျစက်ကိုအုပ်တဲ့နှာခေါင်းစည်းကိုဆက်ဆက်ထားပြီးတော့ပုတ်ပြီးတော့ကောင်းမှတခြားဘူးအပြတ်နိုင်တော့ဘူး။နောက်တစ်ခုကကျတော့သူကနေပြီးတော့အဲ့လိုလက်နဲ့အုပ်ပြီးတော့ချောင်းဆုံနှာဒီလိုပဲသူစီလက်မှာဒီပိုးပါတဲ့ဒီ body secretion တွေအစီအစဉ်တော့နေပြီးတော့ခုနစကားလက်ကင်တို့ခြေကားတို့အဲ့လိုမျိုးခံပြီးတယ်ဆိုလို့ရှိရင်အဲ့ဒီသူခံပါတဲ့လက်ကင်တို့ခြေကားတို့လိုက်ကင်နေလူကလည်းပဲပြင်းနေတဲ့ဆင်ကုသပြန်မှာနေပါတယ်။ဒါကြောင့်မလို့ခုနရောဂါရှိတဲ့လူကလည်းပဲဆောဆောနာရှိတဲ့အခါမှာဝင်းနဲ့အုပ်ပြီးတော့ဆောဆောနာရှိတဲ့လူကတည်းနေပြီးတော့ဒီတရားလူတွေအခုသမခံတဲ့လူတွေကဆိုလို့ရှိရင်လည်းဒီလို master ဌာနနဲ့ပို့ကောင်းတာပေါ့။နောက်ပြီးတော့လက်ကိုတော့မကြခဏဆိုလို့ကြည့်ကြပြီးတော့ဒီလိုတဲ့လူပါလေ။တကူကြီးတက်မှာသက်ရှင်ရေကိုပြုဆက်ဖို့တဲ့လူပါလေ။ဒါတစ်ချက်ကကျတော့အခုလိုအချိန်မျိုးမှာတော့တူတူတူရှိနေတဲ့နေရာကိုစောင့်စားနိုင်တော့အကောင်းဆုံးပါ။ဟု
တ်ကဲ့ဆရာ။ဒီအခုလိုကာကွယ်တဲ့ကြားရရပဲပေါ့နော်။မတော်တဆဖြစ်လာခဲ့လို့ရှိရောဆရာဒီချိုတင်သိရှိနိုင်တဲ့လက္ခဏာတွေဒီတခြားတုပ်ကူးတွေနဲ့ကွဲတဲ့အနေအထားမျိုးရှိလားဆရာ
။သူကတခြားတုပ်ကူးတွေနဲ့လည်းပဲဟိုတူလာရှိတယ်။ကွဲခြားဆန္ဒလည်းရှိတယ်ပေါ့။ဖြစ်သမှာမျိုးတုပ်ကူးလိုပဲဖြားမယ်၊နှာစီးမယ်၊ချောင်းဆိုးမယ်။အဲတော့ခေါင်းကိုင်မယ်၊တစ်ခုလုံးကိုက်ခင်းမယ်။ဒါကတော့ဒီလေဘင်းနာမယ်အာတိရောက်ပဲ။ဒါကတော့တခြားတုပ်ကူးတွေနဲ့အတူတူဖြစ်တာပဲ။သူကပို့ပြီးတော့ထူကြတာတခုကကျတော့ဒီအသက်ရှူကတာပို့ပြီးတော့ကျန်မယ်။တော့ဖြားရတဲ့ဟာတဒံပို့ပြီးတော့ရှင်းပြီ။ဒီအခါကျဖြားကြည့်ပြီးတဲ့အခါအနာမျိုးရှိမယ်။မီးရှို့တာမျိုးရှိမယ်။ဘိုက်အောင်တာမျိုးရှိမယ်။ပြီးတော့လက်ရှိရာပို့ခဲ့လာတာမျိုးဖြစ်တတ်ပါတယ်။တချို့ပြီးတော့မကောင်းဘူးအချိန်ကြီးမခံရတဲ့လူတွေဆိုရင်အသက်ဆုံးရှုံးသွားနိုင်ပါတယ်။နောက်တစ်ခါ publication လို့ပြောတာပေါ့။နောက်ဆက်တွဲအနေနဲ့အဖြစ်နဲ့လည်းဆိုလို့ရှိရင်တော့ acute respiratory distress syndrome လို့ခေါ်တဲ့ပြင်းထန်အဆုတ်ရောင်ရောဂါဖြစ်နိုင်တယ်ဒါတကအုံနောက်မိပါကြောင့်လေရောဂါဖြစ်ပြီးတဲ့အခါကျလည်းအသက်အန္တရာယ်ကြီးပြီးသေဆုံးနိုင်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီအသက်အန္တရာယ်ဆုံးရှုံးနိုင်တဲ့ဒီနောက်ဆက်တွဲရောဂါပြင်းထန်တဲ့အဆင့်ကြီးမရောက်ခင်မှာအမြန်ဒီစိတ်ရုံစိတ်ကံပြတ်သားလို့တို့တော့ပါဆရာနော
်ဟုတ်ကဲ့ဆရာအဲ့တော့ခုနလိုမျိုးဖြစ်ပြီးမှ3ရက်လောက်4ရက်လောက်တည်းမှာအဖျားမကျဘူးဆိုလို့ရှိရင်တော့အသက်ရှူရတာပုံပြီးတော့ပေါ်လာမယ်ကက်လာမယ်ဆိုလို့ရှိရင်တော့ဤဆက်ကဒီကမှာသာပြီးစက္ကန့်နဲ့ဆောင်ရင်ပြတ်တာကိုတို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြတ်တာတဲ့နေရာမှာဟောဒီကုသမှုအနေထားဘယ်လိုအနေထားရှိလဲဆရာ
သွားအိမ်ဖြာကြောင်ဖူးတာပြင်ပြီးတဲ့အခါကျလို့ရှိရင်အသက်ရှင်လမ်းကြောင်းဟိုဆပ်ပုတ်လုပ်တဲ့ဒီကျွန်တော်တို့အထူးချက်မှကုသအခန်းထဲမှာထည့်ပြီးတဲ့အခါကျရင်သူနေပါဒီအဆုတ်ကအသက်ရှင်ခက်ခဲလာတယ်ဆိုလို့ရှိရင်အသက်ရှင်ပေါင်းလုပ်ပြီးတဲ့ဆက်ကူညီနဲ့တုံ့နိုင်နေဒီအခြားရန်ကြည့်လို့ရှိရင်အဖျားကြောင်တဲ့လုပ်ပြီးနေတယ်ပြီးတော့သူကနေဆက်စည်းသွားပြီးတဲ့အခါကျလို့ရှိရင်တခြားအဆက်တွေရောဂါတွေမဝင်နိုင်အောင်ကျွန်တော်ဗတ်တီးရီးယားပိုးတွေမဝင်နိုင်အောင်ဒီပရိစေဝါစီတွေပြည်ပြီးတဲ့အခါကျလို့ရှိရင်ကုသလုပ်ရပါတယ
်ဟုတ်ကဲ့အဲ့တော့ဒီပြင်းထန်တဲ့ H1N1 ပေါ့နော်တက္ကသိုလ်ရောဂါနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကိုပြောဝေချင်ပါစေ
။ဒါအဲ့ဒီ type virus ကဝင်တဲ့အခါကျလို့ရှိရင်ပြင်းထန်တဲ့အဆုတ်ရောဂါကဖြစ်တဲ့စုံစမ်းညာလည်းပဲခုလောလောဆယ်အချိန်တွေမှာဟိုကပ်အတွင်းနဲ့ဖြစ်တာမျိုးမရှိသေးပါဘူးမြန်မာနိုင်ငံမှာကပ်အတွင်းနဲ့ဖြစ်သွားတာ2009လောက်ကမှကပ်ရောဂါအတွင်းနဲ့ဖြစ်သွားတာပါအခုကတော့ isolated case လို့ခေါ်မှာပေါ့နော်သူချင်းစီပဲတွေ့နေတဲ့အကြောင်းမလို့အရင်ကြီးဆိုရင်စရာမလိုပါဘူးနောက်ပြီးတော့ပထမတစ်ချက်က awareness ပေါ့ဒီလိုမျိုးစားပြီးဆိုလို့ချင်းဖြစ်တယ်မလားဆိုပြီးတော့ပြစ်ပြူတာရေအချိန်ကြီးစိတ်ကူးစောင့်မှုခံတာရေတို့မယ်ဆိုလို့ချင်းတော့အသက်အမြင်ဆုံးဆုံးမှုပြန်နေကာကွယ်နိုင်ပါတယ
်ဟုတ်ကဲ့ချစ်စင်များတင်ပါတယ်ဆရာ
ကိုဝင်းမင်းစုနေတင်ဆက်သွားတဲ့တမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုဆက်လက်နားဆင်ရမှာကအစောပိုင်းမှာအမည်သဘောနားဆင်ကြရတဲ့တိုင်းရင်းသားဒေသတွေကတိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်ထိုင်းအခြေစိုက် BNI ဝန်တော်သားတွေကစူးစီးတင်ဆက်ထားတာပါ
စင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်အမျိုးသားပါတီ ANP ပါတီအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေပါတယ်UWSA ဝတ်တပွဲတက်မဟာ468အခြေဆိုင်ရာတိုင်းတုံမြို့နယ်မိုင်းပေါင်မြို့အရှိတ်ဘက်မှာမြို့သစ်တိဆောက်ဖို့စီစဉ်ဆောင်ရွက်နေတဲ့ဆိုတာနဲ့ချင်းပြည်နယ်မတူပီမြို့နယ်မှာလူနာ10ဦးထံကနေကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့ H1N1 ရောဂါဖြစ်ပွားနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျွန်မကနူပန်ပါသတင်းတွေကိုနန်းကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အတွင်း2015ရွေးကောက်ပွဲမှာကိုယ်စားလှယ်အများအပြားအရွေးခံခဲ့ရတဲ့ရခိုင်အမျိုးသားပါတီ ANP ဟာပါတီအတွင်းမတည်ငြိမ်မှုတွေစက်တိုက်ဖြစ်ပေါ်နေပါတယ်။ဒီလ14ရက်နေ့ကပြည်နယ်လွှတ်တော်မှာကွယ်လွန်သွားတဲ့ရခိုင်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဦးဖိုးမင်းနေရာအစားထိုးရွေးချယ်ရေးမှာ ANP ပါတီကရွေးချယ်ထားတဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းနဲ့အပြန် ANP ပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမြတ်တန်းကနေရှင်ပြိုင်ခဲ့ရမှာဦးမြတ်တန်းကိုရှုံးနိမ့်ခဲ့ရပါတယ်။အခုလိုပါတီဗဟိုကရွေးချယ်ထားတဲ့ကိုယ်စားလှယ်နဲ့အပြန်အရွေးခံခဲ့တဲ့ဦးမြတ်တန်းကိုပါတီစည်းကမ်းမလိုက်နာမှုနဲ့ပါတီကထုတ်ပယ်ခဲ့တယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကိုလည်းရခိုင်ပြည်내အစိုးရအဖွဲ့မှပါဝင်တဲ့အတွက်ပါတီကထုတ်ပယ်ထားပါတယ်။အမ်းနဲ့ရန်ပြင်းမြို့နယ်ကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကလည်းသူမအနေနဲ့ပါတီမူဝါဒတွေအပေါ်မှာအမြင်မတူမှုတွေသဘောထားမတိုက်ဆိုင်မှုတွေရှိနေတဲ့အတွက်ဒီလ24ရက်နေ့ကရခိုင်အမျိုးသားပါတီကနှုတ်ထွက်ခဲ့ပါတယ်အခုလိုရခိုင်ပါတီအတွင်းမှာညီညွတ်မှုပြိုကွဲပြီးမတည်ငြိမ်မှုတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အရေးကိုစားပြုဖြေရှင်းဖို့နဲ့လာမယ့်ရွေးကောက်ပွဲတွေမှာရခိုင်ပါတီတွေရဲ့ယက်တီမှုကိုပါရခိုင်ပြည်သူတွေကစိုးရိမ်နေကြပါတယ်
ရှမ်းပြည်နယ်အရှိပိုင်းကျိုင်းတုံမြို့အရှိမြောက်ဘက်ကီလိုမီတာ100ကျော်မှာရှိတဲ့ UWSA ဝန်သားဖွဲ့တပ်မဟာ468အခြေစိုက်ရာမိုင်းပေါင်းမြို့အရှိဘက်မှာမြို့သစ်တီဆောက်ဖို့ဝါအနာပိုင်တွေကနေစီစဉ်ဆောင်ရွက်နေပါတယ်မြို့ပြစီမံကိန်းအဖြစ်အင်ချေ30လုံးရှိကြာတော်ခန်းမြေရှိလာဟုရွာတွေကိုပြောင်းရွှေ့ခိုင်းပြီးရွာနီးကလျာမြေကွက်တွေလွယ်ဆက်မင်းတောင်အပါဝင်အနီးနားကရာမြေတွေကိုဝါအနာပိုင်တွေကရောချေးမပေးဘဲစူလန်လအစံပိုင်းမှာစိမ့်ပတ်ခဲ့တယ်လို့ဒေသခံဦးအိုက်နတ်ကပြောပါတယ်မိုင်းပေါအခြေစိုက်ဝါသဖွဲ့ဆိုင်ရမှုသူဖြစ်တဲ့အာဖုံကတော့တိရခန့်တွေခိမိနေဆိုင်နိုင်ဖို့မြို့ပြစီမံကိန်းကိုမြေကပေါင်း3000ခန့်သုံးပြီးလှုပ်ဆောင်ပေးသွားမယ်လို့ပြောပါတယ်။ဒီစီမံကိန်းကိုလာမယ့်နှစ်အတွင်းစတင်နေတိုင်းဖို့အတွက်ရည်ရွယ်လှုပ်ဆောင်နေပါတယ်။
ထမ်းမြန်မာနယ်စပ်ကကရင်နီအမှတ်1ဒုက္ခသည်စခန်းမှာပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကမိလောင်မှုဖြစ်ပွားတဲ့နေအိမ်တချို့ကိုပြန်လည်တိဆောက်ဖို့အခြေခံအဆောက်အဦးပစ္စည်းဖြစ်တဲ့သက်ဝါးတွေမလုံလောက်မှုတွေနဲ့ကြုံတွေ့နေရပါတယ်။မိုးရင်းကာလဖြစ်လို့ပစ္စည်းတွေတဲဆောင်လာဖို့လမ်းအခက်အခဲရှိတဲ့အတွက်ပစ္စည်းတွေရောက်ရှိဖို့အခက်အခဲရှိနေတယ်လို့ကရင်နီဒုက္ခသည်ကော်မတီဥက္က ဒီနေ့3ရာကျော်အုံးမဲ့အိမ်မဲ့ဖြစ်လာပြီးအဲ့ဒီမိဘတဲ့ပြည်သူတွေကနင်းဆက်ရာဆွေမျိုးနေအိမ်တွေမှာတွားရောက်ခိုးလို့နေရပါတယ်ဒုက္ခတဲ့စခန်းမှာလူဦးရေ
1500ခုနဲ့ကလည်းပေါ့ဆတ်မိကြောင်လူနေအိမ်တရာကျော်မိလောင်ကျွမ်းမှုရှိခဲ့ပါတယ် အလန့်ကောင်ရွက်ဂရိတ်လက်ဖက်ရည်ဆိုင်ရှိမှာကာနီရထားတဲ့ဆိုင်ရည်စည်းကနေရုပ်တရက်ပောက်ွဲတာဖြစ်ပြီးကားပိုင်ရှင်ကိုစီးကခဲ့ပြီးတော့ဆေးရုံရောက်မှာတေဆုံးသွားခဲ့တယ်လို့ဒေတာခန်တွေကပြောပါတယ်တေဆုံးသူဟာလက်ဆန်းအောင်ဝါပြည်သူ့ဆေးအဖွဲ့ကဘုံမှုလက်ကင်နော်ဆန်းဆိုသူဖြစ်ပြီးအနည်းကထိခိုက်ဒဏ်ရာရရှိခဲ့တဲ့ဒေတာခန်လေးဦးကတော့တာမာရတားတွေဖြစ်သလိုအဲ့ဒီထဲမှ င်ကိုတော့ဖော်ဆောင်နိုင်ခြင်းမရှိသေးပါဘူး။
မွန်ပါတီနဲ့ပါတီဖြစ်တဲ့မွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ဟာပါတီအချင်းချင်းကြားတွဲဆောင်ပြီးပါတီပေါင်းစည်းရေးအတွက်ကြိုးပမ်းသွားမယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။နှစ်ပါတီအကြားတွဲဆောင်နိုင်ဖို့တပါတီမှာကိုယ်စားလှယ်3ဦးစီရွေးချယ်ထားပြီးဖြစ်ကြောင်းမကြာခင်ရက်ပိုင်းအတွင်းမှာတွဲဆောင်သွားဖို့ရှိပါတယ်။အစပိုင်းအနေနဲ့ယုံကြည်မှုအရင်တိဆောက်ရမှာဖြစ်ပြီးပါတီပေါင်းစည်းရေးအတွက်တဆင့်ချင်းသွားရမယ်လို့လည်းပါတီခေါင်းဆောင်တွေကပြောပါတယ်။မွန်းပါတီပေါင်းစည်းရေးကိုကြားဝင်ညှိနှိုင်းပေးတဲ့အဖွဲ့တွေနဲ့2012ခုနှစ်ကနေ2014ခုနှစ်အထိကြိုးပမ်းလာခဲ့ကြပေမဲ့မထမြောက်ခဲ့ပါဘူး။ပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးကြားခံညီနိုင်ပေးတဲ့အဖွဲ့မပါပဲပါတီအချင်းချင်းကြားတွေ့ဆုံဆွေးနွေးခြင်းဖြင့်ကြိုးပမ်းသွားဖို့ဖြစ်လာခဲ့ပါတယ
်။အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်မတူပြည်မြို့နယ်ကလူနာ၁၀ဦးထံကနေကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့ H1N1 ရောဂါပိုးမကြသေးခင်ကတွေ့ရှိထားပါတယ်။ဒီယောဂါဟာဘလောက်ထိစိုးရိမ်စရာဖြစ်နေပြီးတော့အစိုးရအနေနဲ့အချိန်မီကာကွယ်နိုင်မှုလှုပ်ဆောင်နေကြပြီလားအကြောင်းဆုံးကိုတော့ကိုရောဘက်ကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေတင်ပြထားပါတယ
်။ချင်းပြည်နယ်တောင်ပိုင်းမသူပြည်မြို့နယ်မှာဒေသဆိုင်ပိုင်းကဒေသခံပြည်သူတွေတော်တော်များများဖြန့်လာမှုဖြစ်ပွားပြီးရန်တရလိုက်ဖြစ်ပွားတတ်တဲ့ဖြစ်ရိုးဖြစ်စဉ်လို့ထင်ခဲ့ကြပေမဲ့လည်းမသူပြည်မြို့စေယုံကြီးကိုစွာရောက်ဆေးကုကြတဲ့မသိင်္ဂါပွဲလူနာ၁၀ဦးဟာကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့H1N1 ယောဂါပိုးတွေ့ရှိခဲ့တယ်လို့ချင်းပြည်နယ်ဆိုရပြောကြရပုဂ္ဂိုလ်စီပင်ဝန်ကြီးဆလိုင်းအိုင်ဇက်ခင်ကပြောပါတယ
်ဇူလိုင်3ရက်4ရက်မှာမတူပြည်မှာစမ်းချလာကြတယ်ဗျအဲ့တော့ချမ်းချလာတော့သူ့အေးပတ်တာတို့ဘာလို့အဲ့လိုဖြစ်တော့အဲ့ဒီတလိတ်တွေကိုဟိုဟာပို့လိုက်တယ်ရန်ကုန်တက်ခွက်ခန်းကိုပေါ့နော်ကျမရဲ့တက်ခွက်ခန်းကိုစစ်သူတွေကတက်ခွက်ခန်းပို့လိုက်တဲ့အခါကျတော့ H1N1 ပိုးတွေ့တယ်ဆိုပြီးတော့မဆက်3ရက်နေရာအကြောင်းပြန်လာတယ်အဲ့မှာစစ်စစ်ပေါင်းစည်းရပေါ့နော်ဝိညာဉ်ထွက်တာပေါ်လာလာတာဖြူဆိုင်ရမယ်နေရာအနေနဲ့ကျွန်တော်က
အသက်6နှစ်အရွယ်မောင်တန်းနိုင်ကတော့ငားရက်ခဖျန်းလာပြီးနောက်မှာဆေးရုံကိုပို့ဆောင်ခဲ့ကြပြီးမဲ့နိုင်ပိုင်းသွင်းမှာသေဆုံးသွားခဲ့ပါတယ် H1N1 ယောဂဖြစ်ပွားတဲ့ကိစ္စနဲ့ပတ်သက်ပြီးချင်းမြင့်နဲ့ကုဆတ်ယောဂတပ်ဖြည့်ရေးဖွဲ့ခေါင်းဆောင်ဒေါက်တာထမ်းမွန်ခိုင်နဲ့မင်းနက်ခရပြည်သူဆေးရုံကကလေးသူခုဒေါက်တာယူမွင့်မြင့်တို့ဦးဆောင်တဲ့ကျန်းမာရေးဖွဲ့ကဆွာရောက်ကုသပေးနေပါတယ်ယောဂပိုးသူရှိရတဲ့လူနာ၁၀ဦးကတော့အချိန်လေးကောင်းမွန်ပြီးဆေးရုံကလည်းဆင်းသွားကြပြီလို့သိရပြီးအခုလောလောဆယ်မှာတော့ယောဂထိန်းချုပ်နိုင်ပြီးစိုးရိမ်စရာအချိန်လေးမရှိတော့ဘူးလို့မသူပြည်မြို့နယ်ကျန်းမာရေးဦးစီးဌာနမှဒေါက်တာတလွန်ကျုံနှုံးကပြောပါတယ
်ဇူလိုင်လ27ရက်နေ့မှာကျန်းကျန်းမာမှာအလုံးစေုံစီနေတော့ပြီဟုတ်ကဲ့ပါအဲ့တော့တစ်ချက်ပြန်ခိုးပြီးတော့ပြန်ပြေးလိုက်တာအလုံးကျန်းမာရေးချိန်လေးကောင်းပါတယ
်အခုလက်ရှိမြန်မာနိုင်ငံမှာ H1N1 ယောဂဖြစ်ပွားနေသူ20ဦးရှိနေပြီး4ဦးသေဆုံးမှုရှိခဲ့တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်စိုက်မျောမြို့နယ်အတွင်းက MCL မော်လမြိုင်ဘီလက်မြေစက်ရုံမှာစောင့်မီးသွေးလောင်စာအသုံးပြုနေမှုကိုမွန်ပြည်နယ်ဒေသခံတွေကမော်လမြိုင်မြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီအခြေအနေကိုတော့မြင်းရင်စိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
အခုကြားနေရတဲ့အတန်တွေကတော့မွန်ပြည်နယ်ကြက်မျိုးမြို့နယ်အတွင်းမှာကြမ်းမီတွဲလန်စာတုံးပြီးလက်ပတ်နေတဲ့ MCM မော်လမြိုင်ပြည်လက်မြေဆက်ရုံကိုဒေတာခံတွေနဲ့တပါဝပအဝင်ကျင်းထိုင်တဲ့လှုပ်ရှားသူတွေအင်အားသုံးထောင်ခါကနေဇူလိုင်လ28ရက်နေ့ကမော်လမြိုင်မြို့ပေါ်မှာကောက်ွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ကြမ်းမီတွဲလန်စာဟာဒေတာခံပြည်သူလူထုတွေအတွက်ရေရှည်မှာစိုးကျခန်းစားရနိုင်တယ်လ
ကျွန်တော်တို့သဘောပေါက်တာတော့ကြောင်မီသွေးပြီဘယ်လိုပဲသူ့ရဲ့တက်ကနိုလော်ဂျီအရအသင်းဆင်းစစ်ထုတ်ပေးမယ်လေအန်ဒီရဲကတော့ရှိနေမယ်ကာလာတူတာနဲ့ရှိတာရဲ့နဲတာရဲ့များတာရဲ့ဒါပဲကြွားမယ်လို့ကျွန်တော်တို့ကယူဆယုံကြည်တယ်ပေါ့နော်ကလီကိုအဆင့်ရောတော့ဘယ်နည်းနဲ့မှရမှာမဟုတ်ရခဲ့ရင်လည်းဒါကစီးပွားရေးရမကန့်ညီတဲ့အတွက်ပဲစီးပွားရေးသမားမှာဒီကလီကိုအဆင့်ထိလုပ်ပေးနိုင်မ
ဆန္ဒပြသူတွေဟာမလမြမြို့ကနလန်းနဲ့အလဲလန်းတစ်ချောင်းမှာစကျင်ကွက်ခဲ့ကြပါတယ်။ဂျာမီတွဲတောင်လျှက်စစ်တပ်အဖြစ်လက်ပတ်နေတဲ့မလမြပြည်လက်မြေစက်ရုံတရှိရာပြတောင်တေတာတဝိုက်ကကော့ပနော်၊ကွမ်ငိုင်း၊ကတုံစီ၊မက်ခရိုအစရှိတဲ့ကျေးရွာပေါင်း၁၀ရွာခက်ကဒေတာခံလူထုတွေပြင်တပါဝပဝင်ကျင်ထိုင်းတဲ့လှုပ်ရှားသူတွေ၊ဂျာမီတွဲလောင်စာကိုစကျင်ကွက်ခဲ့ကြပါတယ်။
ရခိုင်ပြည်နယ်အတွင်း2015ရွေးကောက်ပွဲမှာကိုယ်စားလှယ်အများအပြားအရွေးခံခဲ့ရတဲ့ရခိုင်အမျိုးသားပါတီ ANP ဟာပါတီအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေပါတယ်။ရှမ်းပြည်အရှေ့ပိုင်းတိုင်းတုံမြို့အရှေ့မြောက်ဘက် UWSA ဝါတပ်ဖွဲ့တပ်မဟာလေးရ68အခြေစိုက်ရာမိုင်းပေါက်မြို့အရှေ့ဘက်ကမြို့သစ်တီချောက်ဘုတ်ဝါတပ်ဖွဲ့ကနေစီးရင်ဆောင်ရွက်နေပါတယ်။
တော်ရရှိတဲ့ခုနားဆင်ကြတာကတော့ပြည်နယ်ဝန်တော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမိသာ။ပြည်နယ်ဝန်တော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။ VOA အတင်ဆက်ပြီးသမျှသတင်းတွေရုပ်သံအစီအစဉ်တွေနဲ့အပတ်စဉ်ကဏ္ဍတွေကို burmese.voanews.com
ပေါ့ကြံနေမနေခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်ဇူလိုင်လ၅ရက်နေ့တွင်လူ့အခွင့်အရေးခုခံကာကွယ်သူတွေကိုတရုတ်ဆိုရကဖြိုခွင်းနှိမ်နင်းခဲ့တဲ့ဒုတိယကြိမ်မြောက်နှစ်ပတ်လည်လဖြစ်ပါတယ်။2015ခုနှစ်ဇူလိုင်လမှာတရုတ်အာဏာပိုင်တွေကတရားခံရှင်းနေတဲ့လူ့အခွင့်အရေးခုခံကာကွယ်သူတွေကို တနင်္ဂနွေနေ့တိုင်းတန်နဲ့လိုက်လံဖမ်းဆီးချင်းချောက်တာတွေပြုလုပ်ခဲ့ပါတယ်။လူပေါင်း300ကျော်ကိုစစ်ဆေးမေးမြန်းတာဖမ်းဆီးထိန်းသိမ်းတာနေအိမ်မှာထိန်းသိမ်းထားပြီးစောင့်ကြည့်နေတာနဲ့တိုင်းပြည်အတွင်းကထွက်ခွာခွင့်တားမြစ်တာတွေပြုလုပ်ခဲ့ပါတယ်။ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ရှင်းနေတချို့ဟာရုပ်မြင့်တန်ကြားကနေအစိုးရဖြစ်စေခြင်းတဲ့အတိုင်းဝန်ခံပြောဆိုပြီးတော့မှပြန်လည ကျွန်တော်တို့ရဲ့အရာရှိတွေကအနောက်ဆက်ပေးတာချင်းချောက်တာပြင်းထန်တဲ့တန်ခတ်မှုတွေပြုလုပ်တာတွေလှုပ်ဆောင်ခဲ့ကြောင်းလဲအမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအစိုးရရဲ့ဖြိုခွင်းနှိမ်နင်းမှုနှစ်ပတ်လည်အခမ်းအနားဖြစ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရအမျိုးသမီးဟက်တာနော်ဝတ်က တရားခံရှင်းနေတဲ့လူခွင့်ရေးခုခံကာကွယ်သူအနည်းဆုံး9ယောက်ဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းဒါအပြင်ညှဉ်းပန်းနှိပ်စက်ခံရတဲ့တရားလွတ်လပ်တဲ့ဥပဒေအထောက်အကူပြုသူတွေငားရမ်းခွင့်မရဘူးစတဲ့ပြောဆိုမှုတွေထွက်ပေါ်နေတဲ့အပေါ်မှာလဲစိုးရိမ်ပူပန်ကြောင်းပြောကြားခဲ့ပါတယ်
We urge the Chinese authorities to immediately release those still in detention and drop the charges and also allow them to reunite.
တရုတ်ဆိုရအနေနဲ့အဲ့ဒီဖမ်းထားတဲ့သူတွေကိုချက်ချင်းပြန်လွှတ်ပေးပြီးသူတို့ပေါ်တင်ထားတဲ့ဆွဲချက်တွေကိုလည်းချက်ချင်းပြန်ရုပ်သိမ်းပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။ဒါအပြင်သူတို့မိသားစုနဲ့အတူတကွပြန်လည်နေထိုင်ခွင့်ပြုဖို့ကိုလည်းတောင်းဆိုပါတယ်။တရားခံရှိနေတဲ့နဲ့လူခွင့်ရေးခုခံကာကွယ်သူတွေဟာတရုတ်လူမှုအတိုင်းဝိုင်းအတွင်းမှာတရားဥပဒေစိုးမိုးမှုဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေသူတွေအဖြစ်လက်ခံပြီးလုတ်ဖို့ကင်တဲ့အဖြစ်တရုတ်အစိုးရကသူတို့ကိုသဘောထားပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်
။တရုတ်အစိုးရရဲ့ထင်းသိမ်းခြင်းခံထားရတဲ့လူခွင့်ရေးဦးဆောင်လှုပ်ရှားသူနိုဘယ်ငင်းကြရေးဆုရှင်ဒေါက်တာလူရှောက်ဘိုမကြသေးခင်ကကွယ်လွန်သွားတာကိုကြည်ကျင်းအားဖြင့်နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးမစ္စနာဝါကျဲပြောဆိုမှုအရေးပါလာကြောင်းမိမောင်းထုတ်ပြနေတာလည်းဖြစ်ပါတယ်။1989ခုနှစ်တရားနာမည်ဒီမိုကရေစီအရေးတော်ပုံလှူရှားမှုကြီးအတွင်းအထင်ကြီးရပုဂ္ဂိုလ်အဖြစ်ပါဝင်ခဲ့တဲ့အပြင်တရုတ်နိုင်ငံမှာဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေနဲ့တရားဥပဒေစိုးမိုးမှုတွေဖြစ်ပေါ်ရေးအတွက်တောင်းဆိုထားတဲ့ Charter 08ကြေညာချက်ကိုရေးသားထုတ်ဝေခဲ့သူလူရှောက်ဘိုဟာတရုတ်အစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့စောင့်ကြည့်မှုအောက်မှာပဲရှန်ယန်းစေယုံမှာကွယ်လွန်သွားခဲ့ပါတယ်သူဟာအသေးကင်စာခံစားနေရပေမဲ့စိတ်ကူတမှုမရခဲ့တဲ့အတွက်ကွယ်လွန်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီအဆိုရကသူ့ကိုပြည်ပနိုင်ငံမှာတွားရောက်စိတ်ကူတခွင့်မပေးခဲ့ပါဘူး။ထူးချွန်ပြောင်မြောက်လာတဲ့လူရှောက်ဘိုကွယ်လွန်သွားခြင်းအတွက်ဝမ်းနဲ့ကြေကွဲပြီးသူလှုပ်ဆောင်ခဲ့တာတွေကိုအောက်မေ့သတိရနေတဲ့အချိန်မှာပဲဒီအဆိုရအနေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံထားရသူအားလုံးကိုပြန်လည်လွတ်ပေးဖို့နဲ့လူတိုင်းအတွက်အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာဖို့တောင်းဆိုကြောင်းတရုတ်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးတယ်ရီ ဘရန်စတက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့ American Soya ရဲ့သဘောထားအမြင်နေတာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ပေးပို့ရမယ့်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ခင်ဗျာ
ရုရှား၊အီရန်နဲ့မြောက်ကိုရီးယားတို့ပေါ်တန်ခတ်ရည်ရွယ်မှုအစ်စ်တွေချမှတ်မဲ့ဥရမှုကြံတရက်ကိုအမေရိကန်ထက်လွှတ်တော်ကတည်ပြုလိုက်ပြီးဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးပြဋ္ဌာန်းဖို့ပို့တော်မှာဖြစ်ပါတယ်အောင်းနဲ့အထက်လွှတ်တော်နေရာအကြားညှိနှိုင်းကြပြီးတဲ့နောက်ကျသာပရီနေမှာဥပဒေမူကြမ်းကိုထောက်ခံမဲ့98မဲ၊ကောက်ကွယ်မဲ့2မဲနဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။အောက်လွှတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကတီနဲ့ဆွေးနွေးညှိနှိုင်းပြီးတဲ့နောက်မူကြမ်းကိုသဘောတူညီချက်ရပြီဖြစ်တဲ့ကြောင်းအထက်လွှတ်တော်မှဘော့ဘ်ခေါ်ကာကဗိုလ်ဒူးနဲ့နှောင်ပိုင်ထုတ်ပြန်ချက်တခုမှပြောထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကဝေဖန်တိုက်ခိုက်နေတဲ့ရှေ့နေကျိုးဂျက်ဆက်ရှင်စ်ဘက်ကနေထင်ရှားတဲ့ရီပဘလီကန်လွှတ်တော်အမတ်တွေကရည်တည်ပြီးသမ္မတထရမ့်ကိုတုံ့ပြန်ပြောဆိုနေကြပါတယ်။သမ္မတထရမ့်ကရှေ့နေကျိုးဆက်ရှင်စ်ကိုသာထုတ်ပြလိုက်ရင်တော့အပြင်းထန်တုံ့ပြန်ခံရမယ်လို့ရီပဘလီကန်ထက်လွှတ်တော်အမတ်လင်းစီဂရမ်က NBC ရုပ်သံဌာနကိုကြာသပတေးနေ့မှာပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ H1N1 တုတ်ကွေးရောဂါဆက်စည်ဆန်တက်တဲ့ကိရိယာတွေနဲ့ဆေးဝါးတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွအောင်ကပြောတာကို AFP သတင်းတပုတ်မှာကိုးကားဖော်ပြထားပါတယ်။ဒီတော့တွင်မှာပဲအချမ်းနွမ်ယောဂါပုံမြန်မာနိုင်ငံမှာကူးစက်ပြန့်ပွားနေရဲဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးသွောမဲ့သူတွေထူးထူးထားဖို့ခီးမထွက်ခင်ဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့ဒီတိနိုင်ငံရေးဌာနကသတိပေးချက်ထုတ်ထားတာကိုခီးသွောလာရေးဆိုင်ရာအင်တာနက်ဆာမျက်နှာတစ်ခုမှာဖော်ပြထားပါတယ်။လိမ်မင်းဆိုင်ရာတုံးချဖို့မင်းကလေးနဲ့အမျိုးသမီးတွေကိုမောင်ကူကူးတဲ့အဓိကနေရာတွေထဲမှာအိန္ဒိယနိုင်ငံစီးပွားရေးမြို့တော်မွန်ဘိုင်းပါဝင်တဲ့အတွက်တင်းကျပ်တဲ့ရည်ရွယ်ဆောင်မှုတွေလုပ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုကိုကျော်သိန်းပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်တောက်ကြနေမနက်ဖက်6:00-9:00အထိတင်ဆက်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေထုတ်လွှင့်ခဲ့တာပါတောရရှိများနဲ့တကွမြန်မာပြည်သူအားလုံးကိုရောက်စိတ်ပါချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.